အမေရိကန်ရဲ့အောက်မေ့ပွဲနေ့ဖြစ်တဲ့တနင်္လာနေ့ဒီကနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတကမလာဟဲရစ်နဲ့နိုင်ငံစစ်ဖက်ဆိုင်ရာထိပ်တန်းအရာရှိကြီးတွေဟာအာလင်တန်စစ်တင်ကြိုင်မှာကြာဆုံးစစ်သည်တွေကိုလွမ်းသူပန်ခွေချကာရဝါပြုခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ပူရဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီတို့လည်းမြို့တော်ဝါရှင်တန်ရဲ့အပြင်ဘက်စစ်တင်ကြိုင်မှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားတွင်မိန့်ခွန်းပြောကြားဖို့ရှိပါတယ်။တနင်္ဂနွေနေ့ကစစ်ပြန်စစ်မှုရာဟောင်းတွေနဲ့ကြာဆုံးစစ်သည်တွေရဲ့မိသားစုဝင်တွေနဲ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်ကကျွန်တော်တို့လွတ်လပ်ရေးအတွက်ဘလောက်ပေးဆက်ခဲ့ရသလဲဆိုတာမပြတ်သတိရနေကြရပါမယ်။ကြာဆုံးစစ်သည်တွေပေးဆက်ခဲ့ရတဲ့စွန့်လွတ်စွန့်စားမှုတွေရဲ့ကျေးဇူးတရားတွေကိုလည်းကျွန်တော်တို့သတိကျနေကြရမှာဖြစ်ပါတယ်လို့ပြောခဲ့ပါတယ်။လွန်ခဲ့တဲ့6နှစ်မေလကုန်မှာအုံနောက်ကန်ဆာနဲ့ကွယ်လွန်ခဲ့တဲ့တားဖြစ်သူစစ်မှုရဟောင်းအတွက်အောက်မေ့ဖွယ်အခမ်းအနားမှာသမ္မတဘိုင်ဒန်ကအခုလိုမှတ်ချက်ပေးခဲ့တာပါ။တားဖြစ်သူဘိုမှုဘောဘိုင်ဒန်ဟာဒလဝဲယားအမျိုးသားအစောင့်တပ်မှတာဝန်ထမ်းဆောင်ခဲ့ပြီး2015ခုနှစ်သေအံ့ဆဲဆဲအချိန်မှလည်းအီရတ်မှာရှိတဲ့အမေရိကန်တပ်စခန်းကိုတာဝန်နဲ့ခရီးထွက်ခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ1868ခုနှစ်ပြည်တွင်းစစ်ဖြစ်ပြီးတဲ့နောက်မေလကုန်ကစလို့အောက်မေ့ပွဲနေ့ကိုသတ်မှတ်ကျင်းပလာခဲ့တာပါ။နှစ်စဉ်မေလနောက်ဆုံးပတ်ရက်တနင်္လာနေ့တိုင်းကိုနိုင်ငံတော်အားလိုက်ရဲ့နေ့ဖြစ်သတ်မှတ်ပေးခဲ့ပါရှင်။